မန္တလေးတိုင်းဘက်မှာတော့မြို့နယ်၃မြို့နယ်ကကြီးရွာတွေကထောင်နဲ့ချီတဲ့အင်ဂျီတွေကိုစက်တင်ဘာလနောက်ဆုံးထားဖျက်သိမ်းပေးဖို့မန္တလေးတိုင်းဒေသကြီးဒီအာနာပိုင်တွေကပြောဆိုလိုက်ပါတယ်။ရပိုင်းတွင်းမှာကိုယ်အစီအစဉ်နဲ့ကိုယ်အမြန်ဆုံးပြောင်းညဖို့မန္တလေးစီပင်ဘက်ကခေါ်ပြီးတော့သတိပေးတာဖြစ်တဲ့အတွက်ကြီးရွာသူရွာသားတွေအခက်အခဲနဲ့ရင်ဆိုင်နေရတာပါ။ဒီအကြောင်းသေးစိတ်ကိုတော့မတ်စုမွန်ကဆက်ပြီးတော့ပြောပြမှာပါရှင
်။ဟုတ်ပါတယ်။မန္တလေးတိုင်းတိုင်းဒေသကြီးတွေကချမ်းမြသာစီမြို့နယ်ပြည်ကြီးတကွန်မြို့နယ်နဲ့အမရပူရမြို့နယ်တွေကမြို့ကွက်တစ်ဖော်ထားတဲ့နေရာတွေကကျေးရွာတွေမှာနေထိုင်တဲ့သူတွေကိုရပိုင်းရဲ့အတွင်းမှာပဲမိမိတို့အစီအစဉ်နဲ့မိမိတို့အမြန်ဆုံးပြောင်းရွှေ့ကြဖို့မန္တလေးစီပင်ကခေါ်ယူသတိပေးပြောဆိုလိုက်တဲ့အတွက်ရွာသူရွာသားတွေအခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့မန္တလေးမြို့ကန်တွေကပြောပါတယ်
။အခုတော့ပဲလည်းတို့ပဲရွှေ့လိုက်ပါဆိုတာကြတော့တို့မှာဘာမှပြေးစရာမြေရှိဖြစ်သွားပြီပေါ့ဗျာ။အဲ့တော့တို့ရဲ့ဒီလက်ရှိဒီရက်ထီနေတဲ့ဘဝလေးအပျက်စီးသွားမှဖြစ်တဲ့အတွက်ဒါတို့နည်းရတော့ဆောင်ရွက်မယ်စာအခြားပြည်နဲ့နေရာနေနဲ့ဆောင်ရွက်စီချင်တဲ့ဆန္ဒတွေတို့ပြောကြတယ်ဥပမာအဖြစ်ဆိုရင်တို့ကိုမြေခွက်စားပြန်ပြီးတော့မှနေရာချထားပေးနိုင်မယ်ဆိုရင်လည်းတို့ချထားပေးဖို့ဝေးကျင်ဝေးပေးစီပေါ့ဗျာနောက်တစ်ချက်ကတို့ရဲ့ဒီလိုအမျိုးတွေကိုတတ်နိုင်လို့ရှိရင်ဒီအခွန်အခကိုနိုင်ငံတော်ကိုခွန်အခပေးပါဆိုတော့တို့မြေပြန်ဖောက်ပေးပါဒီဟာကိုနိုင်ငံတော်ရဲ့ဒီအကျိုးစီးပွားအတွက်ဆိုရင်ခွန်အခတွေတတ်ပြီးပေးဆောင်မှပဲမြေပေါ်နေလားမြေပြန်ကလည်းအဲ့တော့ဒီ fine line နဲ့ချပေါ့ဗျာဒီအတွက်ကျွန်တော်တို့တို့ဒီလိုအပ်တဲ့ငွေကြေးတွေထပ်ပြီးပေးဆောင်ပါဆိုပေးဆောင်ပါမယ်လက်ရှိနေနေတိုင်းနေနေတယ်ပေါ့ဗျာဒီသဘောလေးကိုတော့လည်းအခုတကယ်တည်နေသူများတော့တချို့ကတော့အဲ့လိုပြောပါတယ်
ဒီလိုမျိုးအစိုးရကနေပြီးတော့တင်ယူထားတဲ့ဆိုတဲ့မြေကွက်တွေထဲကလေယာဉ်မြေတွေမှာတောင်သူတွေကအသုံးပြုနေထိုင်နေမှုတွေကိုမန္တလေးတိုင်းစီပင်သာယာရေးကော်မတီကလက်ရှိနေထိုင်တဲ့သူတွေပေါ်တစုံတရာညှိနှိုင်းခြင်းမရှိဘဲနဲ့ပြန်ပြီးတော့တင်ယူဖို့ကြိုးပမ်းဆောင်ရွက်နေတာဖြစ်တယ်လို့မန္တလေးမြို့ကန်တွေကပြောပါတယ်။ဒီအစိုးရရဲ့ခွင့်ပြုမိန့်နဲ့တင်ယူခဲ့ပြီးတော့ရော့ကျေးတွေပေးထားပြီးသားဖြစ်တယ်လို့မန္တလေးတိုင်းစီပင်ကပြောဆိုခဲ့တဲ့အကြောင်းကိုလည်းမန္တလေးတိုင်းမြို့ကန်ကိုမင်းထန်ညဉ့်ညံကအခုလိုပြောပြပါတယ်။အဲ့
ဒီမြေကွက်တွေကိုမြေတင်ယူစဉ်တုန်းကတဲ့1990ခုနှစ်ကပေါ့။အဲ့တောင်သူတွေနဲ့ကိုမရှိသေးဘူးလို့ကြော်ကျင်းဝင်ပြီးတေကကိုဝီပြ၄000လုံးနဲ့ဒီစားပေးပြီးလားဖြစ်ပါတယ်တဲ့ဒီမြုပ်ကတဲ့ညီတွေကိုမြုပ်ကတဲ့ပေါ်တော်ရေးခွဲစနစ်တကျအခွဲရိုက်ပေါ်တော့ပြီးတော့ဘူလမန္တလေးမြို့ထဲမှာရှိတဲ့ချူကျော်နေနေနောက်တစ်ခါမိလောင်ခံရတဲ့လူတွေတော့တင်းကစားအကြောင်းပတ်လန်းဖောက်လို့စင်ကမြေမြာဖယ်ချပေးရတဲ့လူတွေတော့ကန်တော်ကြီးခံရမပါရင်စီမံရေးဆောင်ရွက်စင်ကဖယ်ချပေးခဲ့ရတဲ့လူတွေတော့လုံးတဲ့25နှစ်နဲ့အထက်ဝန်ထမ်းတွေနဲ့25နှစ်နဲ့အထက်ဝန်ထမ်းတွေနေရာချထားပြီးပြာဖြစ်ပါတယ်တဲ့အဲ့လိုမြုပ်ကတဲ့ပေါ်တော်ရေးလုပ်ငန်းတွေတော့အနည်းငယ်ကျော်တဲ့ကအော်ရတာတဲ့ဒီဥပဒေလိုထုတ်လို့မရတဲ့အညီကောင်းတယ်ပေါ်သားကြီးတာဖြစ်တဲ့အတွက်တောင်သူတွေတင်လာမှုရှိလို့လည်းအဲ့တော့ငွေကြေးတွေကိုတော့မြေကွက်တွေကိုပေးခဲ့ပြီးစီမံခဲ့ပြီးဖြစ်တဲ့အတွက်အခုလက်ရှိဝင်နောက်ကတော့ဝန်ချန်တာယာဒီကလူတွေကလူတိုင်းလေပိုင်ရှင်တချို့တည်းပါတယ်တချို့ကတော့မတိနားမလဲလို့ဝယ်လို့ရတယ်ထင်ပြီးတော့ဝယ်ပြီးနေတဲ့လူတွေရှိတယ်တချို့ကတော့မြေကွက်သားတချို့ကစီယုံဟောပြောကြားရောက်ပြဆောင်လို့နေရာရတော့မှုနဲ့ဝယ်ရောက်နေတဲ့လူတွေလည်းရှိတယ်လို့သုံးသပ်ပါတယ်တဲ့အဲ့ဒီလိုမြေပေါ်လက်ရှိနေထိုင်တဲ့သူတွေကတရားဝင်ဥပဒေနဲ့ဝင်ရောက်နေသူတွေဖြစ်ကြတယ်လို့ထိကြပေးဖို့ဆိုမှတရင်းစာကနေတော့ရှစ်လပိုင်းဒီ15နှစ်နောက်ဆုံးသားဖိကြပေးဖို့ကြီးညာထားပြီးဖြစ်ပါတယ်တဲ့။အကျော်ဖိကြခြင်းမရှိဘဲဆက်လက်နေထိုင်တယ်လို့သိရတယ်တဲ့။ဒါကြောင့်မသိတဲ့လူတွေသိအောင်အခုလိုခေါ်ယူဆွေးနွေးရှင်းနေတာပါဆိုမှသူကဒီချမတ်ကဒီမြို့နယ်မှာလည်းအဲ့လိုပြောခဲ့ပြီ။အခါသူတို့ဒီလိုကြုံနေတဲ့ဆိုချင်တဲ့နိုင်ငံတော်ကဥပဒေလိုထုတ်လို့ရတဲ့ညီလုံးကနှစ်ပေါင်း30ရက်ဆက်လက်ကြဆောင်ရွက်ထားတာဖြစ်တဲ့။အခုနေတဲ့လူတွေဒီချင်းတော့ဥပဒေနဲ့နေထိုင်တာဖြစ်ဖိကြပေးဖို့တမန်ရကလည်းကြော်လွန်သွားပြီဖြစ်တဲ့အတွက်ကိုယ်စီစလဲအေးချမ်းချမ်းဖယ်ချပေးဖို့သူတို့ပြောလိုပါတယ်ဟောဗျာတကယ်လို့ဖယ်ချပေးခြင်းမရှိဘူးဆိုရင်နဲ့စီမံကော်မတီနည်းလမ်းရဒါမှမဟုတ်ကျတရားဥပဒေနည်းလမ်းရအရေးယူဆောင်ရွက်တော့မယ်ဆိုမှသူတို့ကခေါ်ရှင်းပြတာစဉ်းစားပွဲမလုပ်ဘူးအဲ့တော့အားလုံးကနားထောင်ပြီးပြန်ကြရတယ်အဲ့ဒီတော့တော်တော်စဉ်းစားပွဲကြရတယ်အချို့လည်းချိန်ငယ်ခဲမြတ်ပြကြရတယ်အချို့လည်းဒီရုပ်တရက်ကိုပေါ့ဗျာမူလိုက်တော့ဒီဘာလို့မှမဖြစ်ဖြစ်သွားကြတယ်ပေါ့ဗျာ
အစိုးရတာဝန်ရှိတဲ့သူတွေဘက်ကအခုလက်ရှိနေထိုင်နေကြတဲ့မန္တလေးတိုင်းဒေသကြီးတွေကရွာသူရွာသားတွေကိုဒီနေထိုင်နိုင်မှုအတွက်အပြည့်အလဲဆုံးနှိမ့်လန့်တဲ့ညီညီသားသားကိန့်တွေဖြစ်ရှင်းပေးဖို့ကိုမန္တလေးရမရဖတွေကလိုလားနေကြတယ်လို့လည်းမန္တလေးမြို့ကန်ကိုမင်းထန်ညီညာကပြောပါတယ်ကျေးရွာတွေမှာလည်းအတန်ချဲဆက်တွေနဲ့လှည့်လည်ကြင်ညာခြင်းတွေကိုလုပ်နေပါတယ်ချမ်းမြေသာစီမြို့နယ်တွေကကျေးရွာတွေကိုစက်တင်ဘာလ16ရက်နေ့နောက်ဆုံးထားဖျက်သိမ်းခိုင်းပြီးတော့ပြည်ကြီးတကွန်မြို့နယ်တွေကနေအိမ်တွေကိုတော့စက်တင်ဘာ19ရက်နေ့နောက်ဆုံးထားပြီးဖျက်သိမ်းခိုင်းတာဖြစ်ပါတယ်တကယ်လို့နောက်ဆုံးဖျက်သိမ်းရမယ့်အချိန်ကျော်လွန်သွားရင်တော့ဒီတာဝန်ရှိတဲ့သူတွေဘက်ကနေမြေထိုးဆက်တွေနဲ့ကော်ပြီးတော့နေအိမ်တွေကိုဖျက်ပစ်မယ်လို့ချင်းချောက်ကြောင်းကိုလည်းကြေးရွာဒေသခံတွေကပြောပါတယ်နောက်ပြီးတော့ဒီအစိုးရပိုင်းနေရာတွေမှာတရားမဝင်နေထိုင်မှုနဲ့လည်းတရားစွဲဆိုခံရမယ်လို့ပြောဆိုတဲ့အတွက်ဒေသခံတွေမှာနေထိုင်ရင်းနဲ့ပတ်သက်ပြီးတော့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့သိရပါတယ်ရှင်